သမ္မတဒရမ်ဟာပုဂ္ဂိုလ်ရေးကိုကျိုးစီးပွားအတွက်အာဏာအလွဲသုံးစားလုပ်နေတယ်လို့အစိုးရသတင်းပေးတယောက်ကဆွဆွဲပြီးတဲ့နောက်မှာတော့အခုသမ္မတကိုတရားစွဲဖို့အတွက်ဒီမိုကရက်အမှတ်ရွတ်တော်အမှတ်တွေကစုံစမ်းစစ်ဆေးနေကြပါတယ်ဆိုတော့ကိုကျော်ကျော်သိန်းအခုနောက်ကဒီအောက်လွှတ်တော်ကသမ္မတကိုတရားစွဲဖို့စုံစမ်းနေတယ်ကြောင်းကိုကျော်ကျော်သိန်းဖတ်နေတာတွေ့မိပါတယ်အဲ့တော့ဘာကြောင့်စုံစမ ပြည်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့သူတွေနဲ့ထိတ်ဆုံးကပြေးနေတယ်။ဒုတိယသမ္မတဟောင်းဂျိုးဘိုက်ဒန်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတကိုတယ်လီဖုန်းကနေအဆင့်ပြောခဲ့တာကနေပြီးတော့ဒါဟာအခြေခံဥပဒေအရသူရဲ့လုပ်ပိုင်ခွင့်အာဏာကိုအလွဲသုံးစားလုပ်တာဖြစ်နိုင်ခြေရှိတယ်လို့ယူဆပြီးတော့သမ္မတကိုတရားစွဲဆိုဖို့နေလို့ဆိုရင်ကျွန်တော်တို့ impeachment လုပ်ဖို့အောက်လူတော်ကိုထိန်းချုပ်ထားတဲ့ဒီမိုကရက်တွေကစုံစမ်းစစ်ဆေးနေကြတာပါခင်ဗျာ။
ဟုတ်ကဲ့အဲ့တော့ဒီယူကရိန်းသမ္မတကိုအဲ့ဒီလိုပြောတာကသမ္မတကိုအရေးယူနိုင်ခြေရှိတဲ့လှုပ်ရဲလို့ဒီမိုကရက်တွေကဘာကြောင့်ယူဆကြတာလဲ
ဒီရွေးကောက်ပွဲနဲ့ဆက်ဆက်ပြီးတော့တခြားနိုင်ငံတခုကိုအကူအညီတောင်းတာဟာအမေရိကန်ရွေးကောက်ပွဲဒီမှာဘီဘာကဝင်ရောက်ဆက်ဖက်တာကိုတားမြစ်ထားတဲ့ရွေးကောက်ပွဲဆိုင်ရာရမုံငွေဥပဒေကိုချိုးဖောက်တာဖြစ်နိုင်တယ်လို့ဒီမိုကရက်တွေကပြောနေတာပါအနေဆုံးအဆင့်ကတော့ဒါဟာအမေရိကန်ရွေးကောက်ပွဲစနစ်ကိုထိခိုက်စေတဲ့အဆင့်လောက်တော့ရောက်တယ်လို့ဒီမိုကရက်တွေကပြောနေပါတယ်
အဲ့လို့ဆိုတော့ဒီပေါ်မှာသမ္မတထရန့်ဘက်ကရောဘယ်လိုများခြေပပြောဆိုတာရှိပါလဲ
သမ္မတကတော့ယူကရိန်းသမ္မတနဲ့သူနဲ့တယ်လီဖုန်းပေါ်မှာစကားပြောရတာသိတ်ကိုပြီးပြည့်စုံကောင်းမွန်တယ်သူဘာမှမဟုတ်တာလုပ်ထားတာမရှိဘူးလို့ပြောနေတော့မှပဲဒီမိုကရက်တွေဟာပါတီနိုင်ငံရေးပယောဂနဲ့စုံစမ်းစစ်ဆေးနေတာလို့လည်းသမ္မတကဆွဆွဲပါတယ်ဒီလက်ရှိအချိန်ထိကတော့အောက်လူတော်ရဲ့စုံစမ်းစစ်ဆေးမှုမှာသမ္မတအင်ဂျီတော်ကပူပေါင်းဆောင်ရွက်တာမျိုးမရှိသေးပါဘူး
ဒါဆိုရင်ဟိုအမေရိကန်လူထုကတော့သမ္မတထရန့်တရားစွဲခံရနိုင်ခြေရှိတဲ့ပုံမှာဘယ်လိုယူဆထားကြလဲ
အမေရိကန်လူထုအနေနဲ့ကတော့ကျွန်တော်တို့စစ်တမ်းတွေကောက်ထားတာရှိပါတယ်တရားစွဲဆိုရေးစုံစမ်းစစ်ဆေးမယ်လို့ကြေညာပြီးတော့ရပိုင်းတွေအတွင်းမှာပဲကောက်ယူတဲ့လူထုဘောရာအမြင်စစ်တမ်းတွေအရာသမ္မတကိုတရားစွဲပြီးယာရုကဖယ်ရှားဖို့အမေရိကန်မဲဆန္ဒရှင်ထောက်ဝက်လောက်ကထောက်ခံတာတွေ့ရပါတယ်ဒီနှစ်အစောပိုင်းတုန်းကကောက်ယူတဲ့ဒီတရားစွဲဆိုရေးစုံစမ်းစစ်ဆေးမယ်လို့မကြေညာခင်ပေါ့လေဒီနေ့ဆော်ဘိုင်းလုံးကကောက်ယူတဲ့လူလူစစ်တမ်းတွေမှာတွေ့ကြရတဲ့အဲ့ဒီအချိန်တုန်းကတရားဆက်စုရေးပေါ်ထောက်ခံမှုတဲ့ဒီနောက်ပိုင်းကောက်ယူတဲ့စစ်တမ်းတွေမှာကတရားဆက်စုရေးပေါ်လူလူထောက်ခံမှုနည်းနည်းပိုပြီးတော့တက်လာနေတာတွေ့ရပါတယ်ဗျ။
အဲဒါဆိုရင်လက်ရှိမှာဘယ်အချိန်နေရောက်နေပြီလဲ
။လက်ရှိမှာကတော့သမရဟာအပြစ်ကျူးလွန်ထားသလားဆိုတော့ねပတ်သက်ပြီးအချက်လက်အထောက်အထားတွေစုဆောင်းဖို့အောက်လူတော်ဒီမိုကရက်တွေကတရားဝင်စပြီးတော့စုံစမ်းစစ်ဆေးနေကြပါပြီ။ဒီကနေ့တစ်ဆင့်သမရကိုတရားဆက်စုရေးအောက်လူတော်မှာမဲခွဲဆုံးဖြတ်တဲ့အစဉ်အထိရောက်သွားနိုင်ပါတယ်။သမ္မတကိုတရားဆွဲဆိုရေးတမတ်ပြဋ္ဌာန်းချက်တွေနဲ့ကန့်ညီတယ်ဆိုတဲ့အတည်ပြုချက်ရဖို့ကတော့အောက်လူတော်အမတ်အများစုတနည်းအားဖြင့်ပြောရရင်အောက်လူတော်အမတ်အစီအတွဲရဲ့90ရာခိုင်နှုန်းကျော်ထောက်ခံဖို့ပဲလိုပါတယ်။အတည်ပြုမယ်ဆိုရင်တော့သမ္မတဟာပြစ်မှုကျူးလွန်ထားတယ်ဆိုပြီးတော့အောက်လူတော်ကစွဲချက်တင်လိုက်တဲ့ဒီ indictment ပေါ့လေအဲ့လိုသဘောမျိုးသက်ရောက်သွားမှာပါ။
အဲ့လိုမျိုးအောက်လွတ်တော်ကအတီးပြုတ်လိုက်ပြီးဆိုရင်တော့ဘာဆက်ဖြစ်လာနိုင်လားရှိလဲ
အခြေခံဥပဒေမှာပြဋ္ဌာန်းထားတာအရာတော့အောက်လွတ်တော်ကအတီးပြုတ်ပြီးသွားပြီဆိုရင်အထက်လွတ်တော်မှာ try ရေပေါ့တရားစစ်ဆေးရပါလိမ့်မယ်ဒီအထက်လွတ်တော်မှာရှိနေတဲ့အထက်လွတ်တော်အမတ်အယောက်100ကတရားခွန်နေမှာကြားနာစစ်ဆေးရတဲ့ jury လူကြီးတွေလိုမျိုးတို့ကကြားနာကြရပါပါဒီအောက်လွတ်တော်ရဲ့စွဲချက်တွေဟာသမ္မတကိုယာရုကနေဖယ်ရှားနိုင်လောက်တဲ့အထိလေးနဲ့ခိုင်လို့ရလားဆိုတာဒီအထက်လွတ်တော်အမတ်တွေကမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်အထက်လွတ်တော်အမတ်အရေးအတွက်ရဲ့အရေးအတွက်၃ပုံ၂ပုံကထောက်ခံမယ်။တနည်းအားဖြင့်ဆိုရင်တော့အထက်လွတ်တော်မှာ100ရှိတာဆိုတော့အဲ့ဒီအထက်ကအမတ်68ဦးထောက်ခံရင်ခုနအောက်လွတ်တော်မှာက90ရာခိုင်နှုန်းကျော်ယုံနေတမရောက်ကိုဆွဲချက်တင်လို့ရတယ်။အထက်လွတ်တော်မှာကတော့သူကအရေးယူတဲ့အဆင့်ဆိုတဲ့အခါကျတော့အမတ်100ထဲက68ဦးထောက်ခံမှပဲတမရောက်ကိုယာရုကနေဖယ်ရှားနိုင်မှာပါ။လက်ရှိမှာကတော့ဒီအထက်လွတ်တော်မှာ Republican Party ကအမတ်100အများစု53နေရာရထားပါတယ်။ဒီမိုကရက်ပါတီကတော့အမတ်100 48နေရာပဲရထားပါတယ
်။ဒါမျိုးပေါ့နော်။ဟိုအရင်ကသမ္မတတွေထဲမှာရောတရားစွဲခံရဘူးတဲ့လူရောရှိတာရှိတယ်လို့ကြားလာရှင်
။ဟုတ်ကဲ့ရှိဦးပါတယ်။သမ္မတ2ယောက်တရားစွဲခံရဘူးပါတယ်။1868ခုနှစ်ကအန်ဒရူးဂျွန်ဆန်1998ခုနှစ်ကဘီလ်ကလင်တန်တို့ဖြစ်ပါတယ်။အဲသူတို့နဲ့ပတ်သက်ပြီးတော့အဲ့ဒီအချိန်သက်ဆိုင်ရာအချိန်တွေမှာပေါ့လေအထက်လူတော်မှာတရားစစ်ဆေးတဲ့အခါကျတော့သူတို့နှစ်ယောက်စလုံးနဲ့ပတ်သက်ပြီးအပြစ်မရှိဘူးလို့အထက်လူတော်ကဆုံးဖြတ်တာကြောင့်သူတို့တွေသူတို့သမရသက်ဆိုင်ရာသမရတက်တန်းတွေကုန်တဲ့အထိသမရတွေဆက်လုပ်သွားခဲ့ကြပါလေ။ဒီသမရရစ်ချက်နစ်ဆန်လက်ထက်တုန်းကတော့1984ခုနှစ်မှာအောက်လူတော်ကသူ့ကိုတရားစွဲဆိုဖို့အခုလိုမျိုးပဲပေါ့လေ။သူ့ကိုတရားစွဲဆိုဖို့စပြီးတော့လုပ်တဲ့အချိန်သူက Republican Party ကသမရအဲတော့ဆိုတော့လွတ်တော်မှာရှိနေတဲ့ Republican ခေါင်းဆောင်တွေကသူ့ကိုပြောပါတယ်။အထက်လွတ်တော်မှာသာတရားစစ်ဆေးတဲ့အဆင့်ရောက်ရင်သမရတော့အဲ့ဒီစစ်ဆေးတာကနေလွတ်မှာမဟုတ်ဘူး။တနည်းအားဖြင့်သူအပြစ်ကြမှာပဲပေါ့လေ။အဲ့လိုသမရကိုပြောတဲ့အခါကျတော့သမရနစ်ဆန်ကအဲ့ဒီအချိန်ကယာရုကနေ ကိုယ်တော်နဲ့ကိုနှုတ်ထွက်သွားခဲ့ပါတယ်ခေါင်းကြီး
ဟုတ်ကဲ့ကိုကျော်သိန်းရေအခုလိုပြေဆုံးရှင်းပြတာကျေးဇူးတင်ပါတယ်ရှင်